VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်မစုမြတ်မွန်ကဆက်တင်ပြပါမယ်ရှင်။ရီမန်းချက်9ခု၊မဟာဗျူဟာ10ခု၊ဆောင်ရွက်မဲ့အစီအစဉ်36ခု၊ဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်တဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝင်ကြီးဌာနကထုတ်ပြန်ပါတယ်။အစီအစဉ်တွေထဲမှာဘဏ္ဍာရေးထောက်ပံ့မှုပေးပြီးစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရေး၊ထိခိုက်နေတဲ့အလုပ်သမားတွေ၊အိမ်နောက်စုတွေအတွက်ငွေကြေးအပအဝင်ပံ့ပိုးကူညီမှုတွေပေးရေးကျန်းမာရေးစနစ်အားကောင်းခိုင်မာအောင်လုပ်ရေးစသဖြင့်ကဏ္ဍ9ခုခွဲထားပါတယ်။အဲ့ဒီထဲကစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းနည်းနည်းနဲ့ငွေချေးတာအပါအဝင်တချို့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးကျန်တဲ့အစီအစဉ်တွေကိုတတ်မှတ်ချိန်ထားဆောင်ရွက်တော့မယ်လို့ဖော်ပြထားပါတယ်။COVID-19 ကြောင့်စီးပွားရေးအပေါ်ရှောင်လွှဲလို့မရနိုင်တဲ့ထိခိုက်မှုတွေသက်သာစေရေးနဲ့မြမစီးပွားရေးမြင်းမြန်ဆန်ဆန်ပြန်လည်နှလန်းထူလာနိုင်ရေးအတွက်အထောက်အကူဖြစ်မဲ့အစီအစဉ်တွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကထုတ်ပြန်ချက်မှာပြောထားပါတယ်။အစိုးရထုတ်ပြန်တဲ့စီးပွားရေးအစီအစဉ်တွေအပေါ်စီးပွားရေးလုပ်ငန်းရှင်ဦးကျော်နေခင်ကကြိုဆိုပေမဲ့လက်တွေ့ထိရောက်နိုင်ရေးအတွက်ဒီထက်မကငွေကြေးသုံးဆွဲဖို့မျှော်လင့်တယ်လို့ပြောပါတယ်
။တချို့ plan တွေကလည်းလုတ်ဆဲတွေဖြစ်တယ်တချို့ plan ကလည်းကလုတ်ပြီးသားတွေဖြစ်တယ်တချို့ကလည်းဆက်လုပ်မယ်ဆိုတဲ့ plan นี่အများကြီးတွေ့ရတာပေါ့နော်ဥပမာကျွန်တော်တို့ဒီ100 billion မြန်မာကျပ်တွေဟိုပြီးတဲ့ဟာတွေကတော့လုပ်နေပြီအခုလည်းရတဲ့လူတွေလည်းရနေကြပြီဆိုတဲ့ဟာတွေတွေ့ရတယ်ပေါ့နော် market response ကိုဖြစ်ဖို့အတွက်ကျွန်တော်က200 to 500 billion လောက်ဟာမျိုး fund size လုပ်ပေးမယ်ဆိုတာလည်းကောင်းတာပေါ့နော်ပြောရမယ်ဆိုတော့ဒီတဲ့ကိုစေစားမကချပေးဖို့ဟိုဖြစ်စေချင်တာပေါ့နော်နောက်တစ်ခါကျွန်တော်ဒီမြန်မာစီးပွားရေးဘဏ်နဲ့မြန်မာ agriculture development bank လို့ခေါ်တယ်မြန်မာလေယာဉ်စိုက်ပျိုးရေးဖွံ့ဖြိုးတွန့်တွေရေးဘဏ်ပေါ့နော်ဒီဘဏ်ကခုကိုပူပေါင်းမှုကကမ္ဘာဘဏ်အနေပြီးတော့အခုစီးမှုတွေလုပ်နေတာဒါဆိုတော့ဒီကောင်ကလည်းမြန်မြန်ဆန်ဆန်ဒီမြေမကုန်ကြီးဖြစ်သွားမယ်ဆိုရင်ဒါလည်းအများကြီးကောင်းတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီဟာလေယာဉ်ကဏ္ဍနဲ့စိုက်ပျိုးကဏ္ဍကိုပို့ပြီးတော့ကျွန်တော်ဒါကြီးငွေတွေကစနောက်တစ်ခါကျတော့ဖြစ်သင့်ဖြစ်တိုက်တဲ့အတိုးနှုန်းနဲ့ကြီးပေးပြီးတော့လုတ်သွားနိုင်မဲ့ဟာတွေမြင်နေရတော့ဒီဟာလေးကဒါအများကြီးကောင်းတာပေါ့နော်။နောက် credit guarantee ပေါ့နော်။ကျွန်တော်တို့တခြားဒီ financial sector မှာ share buying တွေလည်း credit guarantee ရှိတဲ့အခါကျတော့သူတို့နေနဲ့ပို့ပြီးတော့ဒီသူတို့ရဲ့လုံးတွေကိုပို့ပြီးတော့ manage လုပ်ရတာပို့ပြီးတော့ကောင်းလာတာပေါ့နော်။ဒါဒီ test case နဲ့ပတ်သက်တဲ့ဟာလည်းကျွန်တော်တို့ဒါအများကြီးဒါ relief ဖြစ်တယ်လို့တွေ့ရပါတယ်။ digital bank ကိုလည်းကျွန်တော်တို့ပါတဲ့ချက်တွေလည်းကျွန်တော်တို့ໃຊ້တဲ့စစ်တွေလည်းအများကြီးရှိပါတယ်။ဒီ challenge grant လုပ်ပြီးတော့တကယ် international player တွေပါလာပြီးတော့ကျွန်တော်ဒီ Alipay လို့ WeChat Pay လို့ဟာမျိုးတွေဒီ payment platform တွေပေါ်လာတာကျွန်တော်တို့အများကြီးဒါဝန်တာအမှာပေါ့နော်ဒီဒါ e-commerce platform တော့ဒါဆိုအားလုတ်တဲ့ဟာတော့ကျွန်တော်သိပြီးတော့သဘောမတူချင်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကိုလုတ်လိုက်ရင်တော့ကြာဟိုဟာတကယ်မဖြစ်လာမှာဆိုရင်တော့ဒါမျိုးဆိုတာကျွန်တော်တို့ဒီ Alibaba လို့ဟာမျိုးဒါ private ကလုတ်တဲ့ဟာမှာဆိုရင်ပို့ပြီးတော့ဟို competitive ဖြစ်မယ်လို့ကျွန်တော်တို့ယူဆတာပေါ့နော်
သူတို့လုံးမဲ့အစီအစဉ်တချို့ကလည်းခုနပြောသလိုပေါ့ဆားတော့လုံးနေပြီဆိုတော့အဲ့ဒီအစီအစဉ်တွေအားလုံးကတကယ်ပဲဒီဟိုထိခိုက်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးလက်တွေ့ထောက်ပံ့ရဖို့ရောမျှော်လင့်လားရှင့်
အကုန်လုံးကတော့ကျွန်တော်ထင်တယ်လေပေးနိုင်ဖို့တော့နည်းနည်းခက်တယ်ပေါ့နော် sector wise ကနေဖြစ်ပြီးချင်းဖြစ်သွားမှာပေါ့နော်ဥပမာဒီ infrastructure project လို့ဟာမျိုးဒီ healthcare ဘက်ကလို့ဟာမျိုးဒီ community base ကလို့ဟာမျိုးကနေပြီးတော့ပြန်သွားရင်အဲ့ရနေပြီးတော့မှခုနဒီဟိုခီးပါလာမှုတွေဒီစားတောက်ဆိုင်တွေနောက်တစ်ခါကျ retail တွေပြန်တက်လာမယ် retail တွေပြန်တက်လာပြီးတော့မှခုနဒီ hotel sector တွေဟာတဖြည်းဖြည်းမှပြန်ပြီးတော့ improve ဖြစ်လာမယ်ဆိုတဲ့ဟာကြီးကျွန်တော်တွေ့ရအောင်ဒီအခွင့်အရေးကိုကျွန်တော်တို့အခုချိန်မှာယူရမယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ခါကျတော့ sector အတိုင်းကိုရောက်သွားဖို့ဆိုတာတော့ကျွန်တော်ထင်တယ်ချက်ချင်းကြီးတော့မဖြစ်နိုင်ဘူးပေါ့နော်။ခုနကကျွန်တော်ပြောလိုပဲတစ်ဆင့်ပြီးတစ်ဆင့်ပါရောက်သွားနိုင်တယ်။အဲ့တော့အဲ့လိုမျိုးရောက်တဲ့အချိန်မှာဒီအထူးခိုက်တဲ့နည်းဆုံး sector ကိုလည်းတတ်နိုင်ရမြတ်သူနဲ့ sustain ဖြစ်အောင်တော့ fund allocation လုပ်ပြီးပေးတင်တယ်လို့တော့ကျွန်တော်မြင်ပါတယ်။တခုပဲပေါ့နော်ဟိုကျွန်တော်တို့ဒီစီးပွားရေးလောကအနေနဲ့ပြောလင့်တာကတော့ဒီတရားကြီး package ကြီးတခုလုံးမှာ US 2 billion 3 billion လောက်တော့ရှိတယ်လို့တော့အပြင်မှာတော့ပြောနေတာနေကြားရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့ကျွန်တော်မတွေ့ရအောင်ဆိုတော့တကယ်ကိုကျွန်တော်တို့ 2 3 billion လောက်ကို project တွေအနေနဲ့သိတာ market ထဲကိုဒါအမြန်ဆုံးရောက်လာတယ်ဆိုရင်တော့ကျွန်တော်တို့ကညင်မဲ့ဆက်တာ relief ရမယ်ဒါနဲ့ပတ်သက်ပြီးတော့ဒီ business အမားတွေကတော့ဘယ်လိုပဲပြောဒီ covid ကိုရင်ဆိုင်ဖို့ကအကုန်လုံးပြင်ဆင်နေကြပြီဆိုတော့လေဒီလိုမျိုးstimulus package တို့ဟာမျိုး market ထဲရောက်လာမယ်ဆိုရင်တော့ဒါနဲ့ wide view လုပ်မယ်လို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်အဲ့တော့အစိုးရကိုကျွန်တော်တို့ညတိုက်တွန်းရမယ်ဆိုရင်တော့ဈေးကွက်ထဲကိုတည်များများလေးထည့်ပြီးဖို့ပဲကျွန်တော်တိုက်တွန်းချင်ပါတာပေါ့နော
်နိုင်ငံတကာစီးပွားရေးဆိုင်ရာပညာရှင်ဒေါက်တာစောနိုင်ကတော့အစိုးရထုတ်ပြန်တဲ့အစီအစဉ်တွေကရေပူရဆန်တဲ့အတွက်အလုံးစုံမပြည့်စုံဘူးလို့မြင်ပါတယ
်ဒီ COVID-19 မှာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုနောက်တစ်ခါလူတွေကိုနောက်တစ်ခါဝန်ထမ်းတွေကိုအလုပ်သမားတွေကိုတက်ရောက်မှုရှိတယ်အဲ့ဒါတွေကိုအစိုးရကသ တိပါတယ်ဆိုပြီးတော့တုံ့ပြန်လိုက်တဲ့တုံ့ပြန်ချက်လေးတစ်ခုလိုပဲမြင်မိတယ်ဒီတက်ပို့ပြီးကြဲပြန့်တဲ့ဒီတက်ပို့ပြီးပြည့်စုံတဲ့ဒီတက်ပို့ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နောက်ထပ် plan တွေအသေးစိတ်စီမံချက်တွေအများကြီးလိုအောင်ပဲအခုက15မျက်နှာ plan ဆိုတာကတော့ဒီလောက်ခရမှာပေါ့သူတို့ကိုယ်တိုင်လည်းအားရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်
Overcoming as one ဆိုပြီးအစိုးရကအင်္ဂလိပ်လိုထုတ်ပြန်တဲ့ CERP အစီအစဉ်တွေထဲမှာနိုင်ငံသားယင်းနှိမ့်ညွတ်မှုတွေပိုရရှိအောင်ကုံသွယ်ရေးပိုင်းပိုတိုးတက်အောင်လှုပ်သွားမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်ယင်းနှိမ့်ညွတ်မှုတွေကိုမြှင့်တင်မယ်ဆိုတဲ့ကဏ္ဍကိုဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့သတိထားတင်တာကိုလည်းဒေါက်တာဇော်နိုင်ကအခုလိုထောက်ပြပါတယ
်တချို့အခြေခံအဆောက်အုံစီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့ရမှာအခြေအနေရရကိုသုံးသပ်ဖို့နှိုင်းရှင်ဖို့နောက်ပြီးတော့အဲ့ဒီလို project တွေမှာဟိုလုပ်နေတဲ့အဖွဲ့အစည်းတွေကုမ္ပဏီတွေပြန်ဆိုင်ဖို့အတွက်ကိုအချိန်ပေးပြီးလုပ်ရတာတွေရှိရဟိုမင်းလုပ်ဆိုပြီးတော့အတချို့ကိစ္စတွေလုပ်လို့မရအောင်အဲ့တော့အဲ့ဒီဟာမျိုးတွေမှာတချို့အစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့လကောင်းတချို့တော့ဒီအဲ့ဒီအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေနှီးစက်တဲ့ကုမ္ပဏီကြီးတွေကတော့လကောင်းအဲ့မင်းလုပ်ဆိုတဲ့ green light ပေါ့လေအဲ့ဒီလောက်ဟာမျိုးကိုသူကလိုချင်တဲ့အခါကျတော့အခုလိုမျိုး COVID-19 ဒီ economic relief plan ဆိုတဲ့ plan ထဲမှာအဲ့လိုလေးတချောင်းထည့်လိုက်တယ်အခြေခံအဆောက်အုံစီမံကိန်းတို့အများဆုံးအကောင့်တွေပေါ်ပါဆိုတဲ့ခေါင်းစဉ်လေးတစ်လုံးတက်လိုက်တာ ਨੇ ဘာဖြစ်သွားလဲဆိုတော့ခုနပြောတဲ့ဟိုပြိုင်ဆိုင်မှုတွေအာမရှိတော့ဘူးနောက်တစ်ခါဟိုတခြားရှင်ပြိုင်ဘက်တွေအဆင်သင့်မဖြစ်တဲ့အချိန်မှာပဲရော့အင်းလုံးဆိုပြီးတော့ချက်ချင်းသူကလုတ်ပိုက်ပွင့်နေချပေးလိုက်ဖို့အတွက်ကိုဟိုဖြစ်သွားနိုင်တယ်အဲ့တော့အဲ့လိုဟာမျိုးတွေကြတော့လေဟိုတတိထားစီခြင်းနဲ့အစိုးရကိုလေအဲဒီလိုမျိုးအခြေခံအဆောက်အုံစီမံကိန်းတွေကိုတော့ဟိုချက်ချင်းဟိုအကောင့်တွေပေါ်တဲ့ဆိုတဲ့ဟာမျိုးကိုနည်းနည်းတတိထားစီခြင်း
အစိုးရဌာနတိုင်းက 2019-2020 ဘတ်ဂျက်အသုံးစိတ်ကို30ရာခိုင်နှုန်းစီလျှော့ချပြီး COVID-19 အသုံးစိတ်ထဲထည့်ဝင်သုံးစွဲသွားရေးပါဝင်တဲ့ CERP အစီအစဉ်အလုံးကိုချက်ချင်းအမြန်ဆုံးဒါမှမဟုတ် 2020 ခုနှစ်မကုန်ခင်ဆောင်ရွက်ရမယ်လို့သတ်မှတ်ထားပါတယ်ရှင်ကျွန်မဆုမြတ်မော်ပါ